ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံအမြဲတမ်းကိုယ်စားလှယ်တန်းအမတ်ကြီးဦးကျော်မိုးထွန်းကမြန်မာနိုင်ငံမှာအရသာပြည်သူတွေအပေါ်အာဏာသိမ်းစစ်ကောင်စီကအကြမ်းဖက်တိုက်ခိုက်မှုတွေကိုကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူရာရက်စ်ထံကိုဒီဇင်ဘာလ၁ရက်နေ့ရက်စွဲနဲ့အစီရင်ခံစာတစ်စောင်ပေးပို့ခဲ့ပြီးစစ်ကောင်စီအပေါ်ပိတ်ဆို့အရေးယူမှုတွေတိုးမြင့်လှုံ့ဆော်မှုတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာစကိုင်းတိုင်းနဲ့ကချင်ပြည်နယ်မှာ2022ခုနှစ်ဇူလိုင်လကနေအောက်တိုဘာလအတွင်းစစ်ကောင်စီကလေကြောင်းကနေအရသာပြည်သူတွေအပေါ်တိုက်ခိုက်ခဲ့တဲ့လူအခွင့်ချိုးဖောက်မှုတွေကို Reigns of Terror အကြမ်းဖက်မှုရွာသွန်းခြင်းဆိုတဲ့ခေါင်းစဉ်နဲ့ NUG အမျိုးသားညီညွတ်ရေးအစိုးရလူအခွင့်ဝင်ကြီးဌာနကထုတ်ပြန်တဲ့အစီရင်ခံစာကိုအခြေခံပြီးတန်အမတ်ကြီးဦးကျော်မိုးထွန်းကကုလသမဂ္ဂအတွင်းရေးမှူးချုပ်ထံကိုအစီရင်ခံခဲ့တာဖြစ်ပါတယ်တန်အမတ်ကြီးဦးကျော်မိုးထွန်းရဲ့အစီရင်ခံစာထဲမှာအနာသိစစ်ကောင်စီကိုကုလသမဂ္ဂလုံခြုံရေးကောင်စီကနေလက်နက်တင်ပို့မှုပိတ်ပင်ရေးချမှတ်ဖို့အပါအဝင်ပိတ်ဆို့အရေးယူမှုတွေလုပ်ဖို့နဲ့အာဆီယံရဲ့အရေးပေါ်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေနေဆက်ဖြတ်ကျော်ပေးဖို့နိုင်ရေးကိုထောက်ခံကူညီဖို့စတာတွေအပါအဝင်ကုလသမဂ္ဂကလှုံ့ဆော်ပေးဖို့အချက်9ချက်ကိုတာမတ်ကြီးဦးကျော်မိုးထွန်းကကုလသမဂ္ဂအတွင်းရေးမှူးချုပ်ထံတင်ပြထားပါတယ်ဒီအစီရင်ခံစာကိုကုလသမဂ္ဂအထွေထွေညီလာခံတဘာပဋိဌာန်ကိုလည်းပေးပို့ထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုထားခြင်းမရှိသေးပါဘူး